ရခိုင်ရေလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ဥက္ကဋ္ဌဖိလစ်ပိုင်ထိပ်တန်းတန်တမာဟောင်ရိုဆာရီယိုမင်နာလိုမြန်မာနိုင်ငံကိုတနင်္ဂနွေနေ့ကဆက်ရောက်လာပါတယ်။စုံစမ်းရေးကော်မရှင်အဖွဲ့ဝင်ဖြစ်တဲ့ဂျပန်တန်တမာဟောင်ကင်ဇိုအိုရှိမာလည်းမနေ့ဖြန်မှာမြန်မာနိုင်ငံကိုဆက်ရောက်လာမယ်လို့အစိုးရကသတင်းထုတ်ပါတယ်။သူတို့လာရောက်ရတဲ့အကြောင်းရင်းကိုတော့ထုတ်ပြန်မထားပါဘူး။ရိုဟင်ဂျာသိမ်းနဲ့ချီထွက်ပြေးရတဲ့ပြည်ပခအတွင်းလူ့အခွင့်အရေးချိုးဖောက်မှုဆွတ်ဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့မြန်မာအစိုးရကဖွဲ့စည်းခဲ့တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကတွေ့ရှိချက်တွေကိုတော့အခုချိန်ထိထုတ်ပြန်ခြင်းမရှိသေးပါဘူး။ဒါပေမဲ့ပြီးခဲ့တဲ့ခီးစဉ်အပြီးလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ကော်မရှင်အနေနဲ့တက်တဲ့အထောက်အထားစုစည်းနေတဲ့အကြောင်းနဲ့ဆွတ်ဆွဲချက်တွေကခိုင်မာတဲ့အထောက်အထားမပြနိုင်သေးဘူးလို့ပြောဆိုခဲ့တာပါ။ရခိုင်ပြည်နယ်တဲကနေရိုဟင်ဂျာသိမ်းနဲ့ချီပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတဲ့ကိစ္စဟာမြန်မာလုံခြုံရေးတပ်ဖွဲ့တွေဘက်ကအင်အားအလွန်အကျွံတုံနှိမ့်နှင်းခဲ့တာကြောင့်လို့ကုလသမဂ္ဂအချက်လက်ရှာအဖွဲ့ကပြောဆိုထားပြီးရိုဟင်ဂျာတွေအပေါ်ရက်စက်ကြမ်းကြုတ်မှုတွေအတွေ့မြန်မာစစ်တပ်အကြီးအကဲအပါအဝင်စစ်ကောင်းဆောင်တချို့ကိုတရားစွဲဖို့တိုက်တွန်းထားတာပါမြန်မာဆိုရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်တင်မခံသလိုကုလသမဂ္ဂရဲ့စုံစမ်းစစ်ဆေးချက်တွေဟာလည်းတစ်ဖက်ဆောင်းနေနိုင်တယ်လို့ပြောဆိုထားပါတယ်ရှင်